ပြီးခဲ့တဲ့3နှစ်ကရန်ကုန်မြို့မင်္ဂလာတုံမြို့နယ်မှာဖမ်းဆီးမိခဲ့တဲ့ဒေါ်လာတန်း100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့မူရစီဝါတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူ10ဦးကိုရန်ကုန်မြောက်ပိုင်းခံတရားရုံးကဆွဲချက်တင်ဖို့အမိန့်ချမှတ်လိုက်ပါတယ်။3နှစ်အတွင်းရုံးချင်းပေါင်း90ကျော်ချင်းစုစစ်ဆေးခဲ့ပြီးအခုလိုဆွဲချက်တင်လိုက်တာပါ။မွေးစေဝါမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့မြမအစိုးရကပြောဆိုထားပေမဲ့တကယ်တမ်းအမှုတွေစစ်ဆေးအရေးယူရမှာနှောင့်နှေးကြမ်းကြာမှုတွေရှိနေတယ်လို့တရားလွှတ်တော်ရှင်တွေတူကသုံးသပ်ပါတယ်ကိုသိန်းထိုင်ဦးကပြောပြပါမယ်
။2015ခုနှစ်ဇူလိုင်လကမင်္ဂလာတုံမြို့နယ်ဇီကဘာဝင်းအတွင်းမှာရှိတဲ့တာမီနယ်စီဆိုင်ဘေးဖြတ်ထားတဲ့ဂုံတင်ကားတစ်စင်းပေါ်မှာ PNH89 ရင်းနဲ့ထည့်ထားတဲ့ WY စိတ်ကြွဆွေးပြား268သိန်းကိုမင်္ဂလာတုံရဲစခန်းကတာဝန်ရှိသူတွေတွေ့ခဲ့ကြပါတယ်။ကာလပေါက်စည်းမြန်မာငွေကျပ်133ဘီလီယံဒေါ်လာတန်100ကျော်တန်ဖိုးရှိမယ်လို့ခန့်မှန်းတဲ့ပန်းအောင်စိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့မူရစီမှုတွေကတန်ဖိုးအများဆုံးဖမ်းမိတဲ့အမှုကင်းတစ်ခုဖြစ်ခဲ့ပါတယ်။ဒီအမှုကိုရုံးချိန်ပေါင်း93ကြိမ်စစ်ဆေးပြီး3နှစ်ကျော်ကြာမှပဲရန်ကုန်မြောက်ပိုင်းခိုင်တရားရုံးဒုတိယခိုင်တရားသူကြီးကပေါ်ဒူးလေးကဆွဲချက်တင်လိုက်တာပါ။မရန်ကုန်မြို့နယ်ကလေတမြဝန်းဒေသဖွံ့ဖြိုးရေးကုမ္ပဏီဒါရိုက်တာမင်းဦးခိုင်နဲ့ပေါင်းပါ10ယောက်ကိုမူရစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါဆိုင်ရာဥပဒေနဲ့အမှုဆွဲဆိုလိုက်တာဖြစ်ပါတယ်။အမှုနဲ့ပတ်သက်လို့တရားလိုပြတ်သက်တဲ့48ယောက်ကိုစစ်ဆေးခဲ့ပါတယ်။20ဟုတရားလိုဘက်ကပယ်ခဲ့တဲ့အကြောင်းဆွဲချက်အတင်ခံရသူတွေဘက်ကသူတို့မှအပြစ်မရှိကြောင်းတရားခွင်မှာညှင်းဆိုကြတယ်လို့ဒီနေ့ထုတ် Daily 11 Journal မှာရေးပါတယ်။မြန်မာနိုင်ငံမှာစက်ငွေ300ချီတန်ဖိုးရှိတဲ့မူရစေဝါတွေအများအပြားဖမ်းဆီးမိတဲ့အကြောင်းသတင်းတွေမကြာခဏထွက်ပေါ်လေရှိပါတယ်။အမှုတွေကိုစစ်ဆေးတာရေယူတာတွေမှာကြံ့ကြာတာတွေရှိနေတဲ့အတွက်ထိရောက်ဂိုင်းတွေနိုင်ခြင်းမရှိဘူးဆိုပြီးရှန်ကုန်မြို့ကတရားလွှတ်တော်ရှိနေရောဘတ်ဆောင်းက VOE ကိုပြောပါ
တယ်တရားဥပဒေနဲ့အမှုတွေကလည်းများတယ်ဗျတရားသူကြီးတွေကလည်းမနိုင်ဘူးဗျနော်နောက်ပြီးတော့ဒါမျိုးဆိုတာကအထူးတရားဥပဒေဖွဲ့ပြီးတော့စစ်ဆေးရမယ်အစားမစစ်ဆေးတဲ့အခါကျတော့ကြံ့ကြာမှုတွေဖြစ်လာတာပဲနော်နောက်တစ်ချက်ကကျွန်တော်တို့ကပြောချင်တာကဒီနိုင်ငံရေးအမှုတွေနဲ့ပတ်သက်တော့အိစိဟိုးချင်းတောင်ဝင်းအတွင်းမှာရှိတဲ့တရားရုံးတွေမှာနေ့စဉ်ရက်သက်ဖြစ်နေအခုအဲ့ဒါမျိုးတော့အမှုတွေကြတော့အဲ့ဒီလိုနေ့စဉ်ရက်သက်ဖြစ်ပြပါပြီမလို့မသိကြတဲ့အခါကျတော့ကြမ်းကြာမှုတွေကတစ်ခုပြီးတစ်ခုဖြစ်နေတာအဲ့ဒါပဲ
ဒါအပြင်မူရစေဝါမှုတွေကိုစစ်ဆေးရမှာစစ်ဆေးတဲ့တရားသူကြီးတွေရဲ့လုံခြုံရေးကိုအာမခံချက်ပေးနိုင်မှုလိုတယ်လို့လည်းသူကပြောပါတယ်
တရားသူကြီးတွေအနေနဲ့ကလည်းဟိုသူတို့ရဲ့အတွက်လုံခြုံမှုကိုပေးတယ်ပေါ့နော်ဥမာအမှုအစီအစဉ်ရတဲ့တရားသူကြီးရဲ့တွားရည်လာရင်မှလုံခြုံမှုဖြစ်စေနိုင်တဲ့အားတွေကိုနိုင်ငံတော်ကဖြည့်ဆည်းပံ့ပိုးပေးဖို့လိုတယ်။ဘာလို့လဲဆိုရင်အခုကဟိုတရားသူကြီးတွေကိုလည်းပြန်ပြီးတော့ပြန်တက်တူပြုမဲ့အနေအထားတွေကိုကျွန်တော်တို့ကြားသိပြန်ရတယ်။ဒါကြောင့်မလို့နောက်ပြီးတော့အထူးရုံးတွေဖွဲ့ပါအစ်မတန်ကြီးမားတဲ့အမှုကြီးတွေဆိုရင်အင်းစိန်တောင်တဲမှာကိုအဆောင်တွေအများကြီးရှိတယ်ရုံးလုံးလို့ရတယ်အဲ့ညမှာထောက်ပါမယ်မဟုတ်ရင်အင်းစိန်တောင်ကနေပြီးတော့အပြင်ကိုရုံးထွက်ရတဲ့အခါမှာတော့တော်တော်လေးကိုအချိန်ကြာညာမှုတွေရှိတယ
်အခုဆွဲချက်တွေမို့မိတ်ချခံလဲရတဲ့မူရစေဝါမှုဟာမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖမ်းဆီးရမိခဲ့တဲ့မူရစေဝါမှုတွေကတခုဖြစ်ပါတယ်2016ခုနှစ်ကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတို့မြို့နယ်ထောက်ကျန်နေမှာပိုင်ရှင်မဲ့စိတ်ကြွဈေးပြား3,600ကျော်ကိုရဲတပ်ဖွဲ့ဝင်တွေကရှာဖွေဖမ်းဆီးခဲ့ပူးပါတယ်။ကာလတံပိုးချက်သိမ်းပေါင်း13,000ကျော်တံပိုးရှိမယ်လို့ခန့်မှန်းတဲ့အကြောင်းထောက်ကျန်ရဲစခန်းကတာဝန်ရှိသူတူက VOE ကိုပြောခဲ့ပူးပါတယ်။ရန်ကုန်တိုင်းဒေသကြီးတွေမကဘဲတိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံတစ်ဝန်းပိုင်ရှင်မဲ့မူရစေဝါတွေအများအများဖမ်းဆီးမိနေတာနောက်စာတင်ကြောင်းတွေအထိမူရစေဝါသုံးဆွဲမှုတွေတိုးလာနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်တဲ့အကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုတိုင်ဇူလိုင်လအတွင်းကပြည်ပဆိုင်ရာမူရစေဝါလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ချိန်တွေခန်းနာမှာပြောဆိုခဲ့ပါတယ်။ရောင်းဝယ်ဖောက်ကားနေရာတွေအပေါ်မှာမမြင်ကြအောင်လွတ်ပေးထားတဲ့အဂရီလိုက်စားသူတွေကိုအရေးယူဖို့နဲ့ပိုင်ရှင်မဲ့ဆိုရာတွေကိုတင်းတင်းကြပ်ကြပ်ဂိုင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တဲ့အကြောင်းသမ္မတကပြောဆိုခဲ့တာပါ။ဒီလိုမူရစေဝါပြဿနာကြီးထွားလာနေတာတွေကိုသမ္မတကိုယ်တိုင်ပုံပွင့်လင်းလင်းဝန်ခံပြောဆိုပြီးမဲ့လေဒီကိစ္စကိုထိထိရောက်ရောက်ဂိုက်တွယ်ရေးမှာလုံခြုံရေးတပ်ဖွဲ့တွေနဲ့တရားစီရင်ရေးဝန်ထမ်းတွေအတွင်အချင်းပြတ်အကြိလိုက်စားမှုတွေကအဓိကဟန်တာဖြစ်နေတယ်ဆိုပြီးလိလသုံးသက်သူတွေကထောက်ပြပြောဆိုကြကြောင်းပါခင်ဗျာ